ကိုဗစ်ကာယောဂါပြန်ပွားမှုအခြေအနေကြောင့်ရွေးကောက်ပွဲရက်ကိုလက်တလောရွှေဆိုင်ဖို့မရှိသေးပေမဲ့စစ်ပွဲတွေကြောင့်နေမြေဒေသအချို့မှာတော့ရွှေဆိုင်ပွဲရှိကြောင်းရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်တဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစောပါ။ဒီအပိုင်းအတွင်းမြန်မာနိုင်ငံမှာကိုဗစ် -19 ကာယောဂါကူးစက်မှုအခြေအနေဟာတနေ့တခြားမြင့်တက်လာနေပြီးဒီကနေ့မှဆိုရင်ကူးစက်ခံရသူတထောင်ကျော်အထိရောက်ရှိလာနေတာပါ။ဒီလိုယောဂကူးစက်မှုမြင့်မားလာနေတာကြောင့်2020ရွေးကောက်ပွဲကာလကိုမူလသတ်မှတ်ရတဲ့အချိန်နိုဝင်ဘာလမှာကျင်းပနိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်။ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကတော့လက်ရှိအခြေအနေအရရွေးကောက်ပွဲရွှေ့ဆိုင်မှုမရှိသေးကြောင်းနဲ့ရှိရင်လည်းအော်တိုဘာလမှာထုတ်ပြန်သွားမယ်လို့နေပြည်တော်ရွေးကောက်ပွဲကော်မရှင်ရုံးမှဗိုလ်တူးနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ
်။ရွှေ့ဖို့အကြောင်းအခုထိမရှိသေးဘူးပေါ့။ရွှေ့ရင်ခုနလိုအော်တိုဘာလာကြိုတင်ပြီးတော့ကျွန်တော်ပြောမှာပေါ့။များများလာတဲ့ဆိုတာလည်းပဲဟိုစစ်တွေနဲ့ရန်ကုန်ပေါ့နော်။ကျန်တဲ့နေရာတွေမှာတော့ဘယ်လောက်မရှိဘူးပေါ့။စစ်တွေနဲ့ရန်ကုန်မှာပဲခုများတာပေါ့
။ 2020ရွေးကောက်ပွဲမကျင်းပနိုင်မဲ့နယ်မြေတွေကတော့ဝါကိုပိုင်အုတ်ချုပ်ခွင့်ရတိုင်းကမြို့နယ်၅မြို့နယ်နဲ့ရခိုင်ပြည်နယ်ကမဲဆန္ဒနယ်တွေပါဝင်နိုင်ကြောင်းပြောဆိုပြီးလက်တလောစီစစ်နေကြောင်းလည်းထည့်သွင်းပြောကြားပါတဲ
့။အဲ့လာတွေစီစစ်နေပြီးတော့ဒီရွေးကောက်ပွဲနဲ့နှီးတဲ့အချိန်ခါမှာတော့အချိန်ကြီးအဲ့လာတွေကိုပြင်ရပါပေါ့မြို့နယ်တစ်ခုလုံးမကျင့်ပါနိုင်ဘူးဒါမှမဟုတ်မြို့နယ်တစ်ခုအတွင်းမှာမဲဆန္ဒနယ်တစ်ခုတော့မကျင့်ပါနိုင်ဘူးဒါမှမဟုတ်မြို့နယ်တစ်ခုဘုံမှာမဲဆန္ဒနယ်တစ်ခုအတွင်းမှာဘယ်ကြေးရွာအုပ်စုဘယ်ရပ်ကွက်ကတော့မကျင့်ပါနိုင်ဘူးဒါတွေလည်းကြိုးပြီးတော့ပြင်ရသွားမယ
်လုံခြုံရေးအရရွေးကောက်ပွဲရွှေ့ဆိုင်တာကိုအရင်ရွေးကောက်ပွဲတွေလိုအော်တိုဘာလာမှာပြင်ရမှာဖြစ်ကြောင်းလဲဦးမြင့်နိုင်ကဆက်ပြောပါတယ်ရခိုင်မျိုးသားပါတီကမြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥပဒေတန်းကတော့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပနိုင်မဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ
်ရခိုင်ပြည်နယ်အနေနဲ့ကတော့မြို့နယ်အချို့ကတော့ရွေးကောက်ပွဲဖြစ်နိုင်မှာမဟုတ်ဘူးလို့ကျွန်တော်ကညွှန်ရင်းထားတယ်။ဒါပေမဲ့တစ်ဖက်မှာဒီတပ်တော်ဘက်ကလည်းရွေးကောက်ပွဲကိုအနှောင့်အယှက်မပေးဘူး။ဟိုကြာသူတို့လူလာတယ်ဆိုတော့ကျင်ရချက်မျိုးထုတ်ထားတော့အော်ဒါကတစ်ဖက်အခုတစ်ဖက်မနှောင့်ယှက်ဘူးတိုက်ပွဲတွေလည်းအဲ့ဒီကာလကြားထဲမှာအနာရရတန်ထားမယ်ဆိုရင်တော့အဲရွေးကောက်ပွဲကဒီရခိုင်နှုတ်အပြည့်မဟုတ်ရင်တော့မှာပေါ့နော်လုတ်နိုင်တဲ့ဒေသတွေကိုလုတ်မယ်ဆိုရင်တော့လုတ်ဖြစ်တယ်ဒါပေမဲ့ရွေးကောက်ပွဲကော်မရှင်သဘောထားတနည်းအားဖြင့်အစိုးရရဲ့သဘောထားပေါ်မှာမတည်ရဲလို့ကျွန်တော်ကမြင်ပါတယ
်လာမယ့်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာသွားမယ်ဖန်တီးအိမ်ရက်ဘက်အဖွဲ့ရဲ့ဒါရိုက်တာဒေါခင်လေးငယ်ကတော့ကိုဗစ်ကာယောဂါကြောင့်ရွေးကောက်ပွဲရွှေ့ဆိုင်တာမျိုးရှိရင်လေမြို့နယ်အလိုက်ရွှေ့ဆိုင်တာကိုဦးစားပေးစဉ်းစားမယ်လို့ယူဆကြောင်းပြောပါတယ
်ဥပဒေထဲမှာတော့ဦးမြရွေးကောက်ပွဲကော်မရှင်ကဟိုသဘာဝဘေးအန္တရာယ်အကြောင်းဖြစ်စေပေါ့နော်လုံခြုံရေးအခြေအနေအကြောင်းဖြစ်စေအဲရွေးကောက်ပွဲကိုသွတ်သွားတော့တစုံလုံးလို့တော့မဟုတ်ပဲနယ်မြေအလိုက်ပေါ့နော်သူရွေးကောက်ပွဲကိုတီးကြစီလဲခွဲပြီးတော့သူဟိုဟာရွှေ့ဆိုင်တာမျိုးကြီးလုံးလို့ရတယ်လို့တော့ပါတယ်ရှင်းပါတော့ကျမအထင်တာတော့တကယ်လို့ရွှေ့ဆိုင်မယ်ဆိုလဲဒီရွေးကောက်ပွဲရက်တွေအကုန်လုံးရွှေ့ဆိုင်တာဟဲ့သူတို့နည်းနည်းအလိုက်ခွဲကြပြီးရွှေ့ဆိုင်တာမျိုးကြီးလုံးဖို့ပထမဦးစားပေးစဉ်းစားလိုက်မယ်လို့ထင်တယ်ဟုတ်ဒါမှမဟုတ်တနိုင်ငံလုံးမှာကိုအရင်ဒီကိုဗစ်အခြေအနေပြန်ပွားလာရင်တော့ရွေးကောက်ပွဲကျင်းပမယ်ရက်ကိုကိုဖြေဖို့တော့ကြိုးကောင်းဖြစ်လာနိုင်တယ်ပေါ့ဟုတ်ကဲ့
ရွေးကောက်ပွဲကော်မရှင်ကတော့ကိုဗစ်ကာယောဂါကာလအတွင်းကျင်းပမဲ့ရွေးကောက်ပွဲမှာလုံခြုံစိတ်ချစွာမဲပေးနိုင်ရေးအတွက်မဲယုံအရေးအတွက်တိုးမြင့်တာမဲယုံနယ်မြေတိုးချဲ့တာတွေလှုပ်ဆောင်ဖို့အပြင်မဲဆွယ်စည်းရုံးရာမှာလည်းတိကျတဲ့စည်းကမ်းတွေထုတ်ပြန်သွားဖို့ပြင်ဆင်နေကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။လာမယ့်ရွေးကောက်ပွဲမှာတော့ပြည်သူ့လွတ်တော်အတွက်ကိုယ်စားလှယ်1948ဦးအမျိုးသားလွှတ်တော်အတွက်986ဦးပြည်နယ်နဲ့တိုင်းဒေသကြီးတွေအတွက်3849ဦးနဲ့တိုင်းရင်းသားလူမျိုးရေးရာကိုယ်စားလှယ်အတွက်212ဦးတို့ရှင်ပြိုင်ကြမှာဖြစ်ပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်